ရခိုင်ပြည်နယ်အတွင်းအခြေအနေနဲ့ပတ်သက်လို့သတင်းယူဖို့ကြိုးစားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းတော်နှစ်ဦးကိုအစိုးရကဖမ်းဆီးလိုက်တာဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်ပြီးတော့လက်ခံနိုင်စရာမရှိဘူးလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကဝေဖန်လိုက်ပါတယ်။ပြည်သူများရွေးကောက်တင်မြှောက်ထားတဲ့အရတားအစိုးရအနေနဲ့ရင်စစ်အစိုးရအဆက်ဆက်လှုပ်ဆောင်ခဲ့တဲ့ပုံစံမျိုးတိုင်းလှုပ်ဆောင်နေတာမျိုးပဲဖြစ်တဲ့လို့ဖမ်းဆီးထားတဲ့သတင်းတောက်တွေကိုလည်းချက်ချင်းပြန်လွှတ်ပေးဖို့အဲ့ဒီအဖွဲ့ကတိုက်တွန်းလိုက်ပါတယ်။အပြည့်စုံကို MacConfu တွေကတင်ပြပေးပါလိမ့်မယ်ခင
်ဗျ။ဒီကနေ့ဩဂတ်လကစလို့ရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်ခြင်တွေနဲ့ပတ်သက်ပြီးသတင်းရယူဖို့ကြိုးစားတဲ့အတွက်ရိုက်တာသတင်းဌာနကမြန်မာသတင်းတောက်မျိုးဖမ်းဆီးခံရတာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့နိုင်ငံသားကလူ့ခွင့်ရေးခြေအနေတွေကိုစောင့်ကြည့်နေတာနဲ့ Human Rights Watch အဖွဲ့ကပြောပါတယ်။အင်္ဂါနေ့ကဖမ်းဆီးခံရတဲ့ရိုက်တာသတင်းတောင်တို့ဟာအများပြည်သူသိတင်သိထိုက်တဲ့သတင်းချက်လက်တွေရယူဖို့ကြိုးစားတာဖြစ်ပြီးဒါဟာသတင်းတောင်တွေအနေနဲ့သူတို့လို့ကိုသူတို့လို့တာဖြစ်တယ်လို့ Human Rights Watch အဖွဲ့ကပြောခွင့်ရဂျွန်စစ်တန်ကပြောပါတယ
် The government of Myanmar is acting like it did when the military junta was in control arresting journalists
ဒီမှာသူဟာရင်းစစ်စုလက်ထက်ကလုဆောင်ခဲ့တဲ့အတိုင်းလုပ်နေတာပါဖမ်းဆီးခါရဲဇင်းတောင်နှစ်ဦးကသူတို့အလုပ်သူတို့လုပ်ကြတာပါပြည်ကဩဂတ်စ29ရက်နေ့ကဖြစ်ခဲ့တဲ့အာဆာဖွဲ့ရဲ့ကျန်းဖက်တက်ခိုက်မှုတွေနောက်ပိုင်းလူမျိုးတက်ဖွဲ့တွေဘက်ကပြန်လည်တုံ့ပြန်ခဲ့တဲ့အခြေအနေတွေကိုသတင်းရယူဖို့ကြိုးစားကြတာပါအခြေအနေတွေသိရဖို့အတွက်အစိုးရရဲရရှိတွေနဲ့သူတို့တွေ့ဆုံမိများနဲ့ဒီရဲရရှိတွေကသူတို့ကိုချက်လက်တွေပေးတယ်ဒါကသတင်းတော့အလုပ်လုပ်တာပါတရားမဝင်တာတခုမှမရှိပါဘူးတကယ်လို့ရဲရရှိတွေကဒီသတင်းတော့တွေနဲ့တွေ့ဆုံခဲ့တာကပြဿနာရှိတယ်ဆိုရင်လေအစိုးရအနေနဲ့အဲ့ဒီရဲရရှိတွေကိုပြစ်ပေးခြင်းပြုလို့ရပါတယ်ဒါပေမဲ့လူများစိတ်ဝင်စားတဲ့သတင်းချက်လက်တွေရယူဖို့ကြိုးစားတဲ့သတင်းတောက်နှစ်ဦးကိုရေးယူတာကတော့ဘလို့မှလက်ခံနိုင်စရာမရှိပါဘူး
။အခုဖြစ်ရက်ကသတင်းမီဒီယာလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့အစိုးရကတာဝန်ခံမှုရှိမရှိဆိုတာကိုစောင့်ကြည့်စစ်ဆေးတဲ့သတင်းချက်လက်တွေကိုရယူပိုင်ခွင့်ရှိတဲ့နိုင်ငံသားခွင့်ရေးကိုပါချိုးဖောက်လိုက်တာဖြစ်တယ်လို့လည်းဂျွန်စစ်တန်ကပြောပါရယ်။ဖန်စီခံထားသူတွေအများဆုံးပြန်လုပ်ပေးဖို့လည်းမစ္စတာစစ်တန်ကတောင်းဆိုပါရယ်။
The government needs to release two journalists and all others who are prosecuted for exercising their civil and political rights.
မြန်မာပြည်အနေနဲ့အခုသတင်းတော်နှုတ်ကိုရောပြည်သူ့အခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးတွေကိုကျင့်သုံးနေတဲ့အတွက်ဖမ်းဆီးခံထားရသူတွေအားလုံးကိုပါပြန်လွှတ်ပေးတယ်မှာ။အစိုးရကိုစောင့်ကြည့်စစ်ဆေးတာဟာရာဇဝတ်မှုမြောက်တယ်ဆိုတာမျိုးအခုအစိုးရကလုပ်နေတာပါ။ဒါကမမှန်ပါဘူး။နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေအရအစိုးရနဲ့ဆိုင်တဲ့သတင်းချက်လက်တွေကိုရယူပိုင်ခွင့်ရှိပါတယ်။အစိုးရအနေနဲ့သတင်းချက်လက်တွေကိုလျှို့ဝှက်ခြင်းနဲ့ဆိုရင်လျှို့ဝှက်ထားလို့ရပါတယ်။ဒါနဲ့အဲလျှို့ဝှက်တဲ့ချက်လက်တွေသတင်းတောက်တွေစီပေါက်ကြားသွားတဲ့အတွက်တော့သတင်းတောက်တွေကိုအပြစ်ပေးလို့မရပါဘူး။အပြစ်ပေးခြင်းလို့ရှိရင်သတင်းတွေကိုဖောက်ချပေးခဲ့တဲ့အစိုးရအရာရှိတွေကိုအပြစ်ပေးနိုင်ပါတယ်။တရားဥပဒေစိုးမိုးတဲ့နိုင်ငံတိုင်းမှာဒီလိုပဲကျင့်သုံးတာပါ
။ဒါပေမဲ့မြန်မာနိုင်ငံမှာတော့အဲ့ဒါလိုမဟုတ်ပဲအစိုးရကသတင်းတောက်တွေကိုရန်သူလိုဆက်ဆံနေတာဟာမှားယွင်းတယ်လို့လည်းဂျွန်စစ်တန်ကပြောပါတယ်
။ So my message to the government is media is not the enemy.of the government or the Burmese people.
မြန်မာအစိုးရကိုကျွန်တော်ပြောနေတာကသတင်းမီဒီယာတွေဟာရန်သူတွေမဟုတ်ပါဘူး။အစိုးရအတွက်ပဲဖြစ်ဖြစ်မြန်မာပြည်သူတွေအတွက်ပဲဖြစ်ဖြစ်ပါ။အစိုးရကိုတောင်းတမှုရှိအောင်လို့သတင်းမီဒီယာတွေကလှုံ့ဆော်ပေးပါရယ်။အစိုးရအနေနဲ့ဘာတွေလုပ်နေလဲဆိုတာကိုမြန်မာပြည်သူတွေသိအောင်လို့ရခိုင်မှာဘာတွေဖြစ်ခဲ့တယ်အစိုးရကဘယ်လိုတုံ့ပြန်ခဲ့တယ်ဆိုတာတွေကိုသိအောင်လို့သတင်းမီဒီယာတွေကလှုံ့ဆော်ပေးနေတာပါ။
မြန်မာနိုင်ငံအခြေစိုက်ရတာတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးခေါ်ကိုတက်ဦးမောင်မောင်နဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုအစိုးရရဲ့လူဝဲအချက်လက်တွေရယူမှုနဲ့အင်္ဂါနေ့ကဖမ်းဆီးလိုက်ကြပါသူတို့နှစ်ဦးဟာအကြမ်းဖက်ပြစ်ပတ်ခါတွေရှိနေတဲ့ရခိုင်ပြည်နယ်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တို့ကိုချင့်ကပ်စီရင်ပြီးတရင်အချက်လက်တွေရယူခဲ့ကြတယ်လို့အရေးကြီးလူ့ကျိုးရေးဆွေးနွေးစံထောက်ထားပြီးတော့ပြည်ပသတင်းဌာနတွေအတွက်စုဆောင်းခဲ့တာကြောင့်ဖမ်းဆီးခံရတာဖြစ်တဲ့အကြောင်းမြန်မာပြည်သားရေးဝန်ကြီးဌာနကပုံထူးနေမှာသတင်းထုတ်ပြန်ထားပါတယ်အခုလိုသတင်းတောင်နှစ်ဦးကိုဖမ်းဆီးရေးယူတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံကလည်းသတင်းထုတ်ပြန်ထားပါတယ်။အခုဖမ်းဆီးမှုနဲ့ပတ်သက်လို့မြန်မာဆွေးနွေးတာဝန်ရှိသူတွေအနေနဲ့ဖြေရှင်းချက်ပေးဖို့နဲ့ဖမ်းဆီးခံထားရသူတွေကိုသူတို့ရဲ့သက်ဆိုင်ရာမိသားစုတွေနဲ့တွေ့ဆုံခွင့်ပေးဖို့ကိုလည်းအမေရိကန်တန်ယုံကတောင်းဆိုထားပါတယ်ရှင်။